Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီ25ရက်ကြာသပတေးနေ့ညနေ 6:00 ခွဲနဲ့ 9:00 ထိအစီအစဉ်တွေကို line to meter 16 19နဲ့ 25 တို့ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖုံပါဒီညနေအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာပါရှင်ကျမခင်မြူထွေးပါ။အမေရိကန်နဲ့ရုရှားတို့ရဲ့ကြောထောက်နောက်ခံမှုနဲ့စီးရီးယားနိုင်ငံမှာအပြစ်ခက်ရစေးဆောင်ရွက်နိုင်မဲ့ကုလသမဂ္ဂလူ့ကျိုးရေးကောင်စီဆုံးဖြတ်ချက်တည်းချမှတ်ဖို့ကုလသမဂ္ဂတာဝန်ထမ်းတွေစဉ်းစားနေကြပါတယ်။မြောက်ကိုရီးယားပေါ်ကုလသမဂ္ဂကချမှတ်မဲ့တန်ခတ်အရေးယူမှုအစ်တတွေနဲ့ပတ်သက်လို့တော့အမေရိကန်နဲ့တရုတ်တို့ကြားမှာသဘောတူညီချက်ရယူခဲ့ကြပါပြီ။တခါတောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကစီးရီးတည်ဆောက်နေတာကိုရက်ဆိုင်မှုမနီလာမြို့တော်ကတရုတ်ကောင်စီဝင်ရုပ်ဖြစ်ပတ်မှာဒီနေ့ကန့်ကွက်ဆန္ဒပြမှုတွေရှိခဲ့ပါတယ်။ဒီလိုမျိုးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှာပေါင်းရေ
။ကောင်းပါပြီရှင်။ကချင်ပြည်နယ်ကဘိတ်ခင်းဖြစ်စီရေလှုပ်ရှားသူတွေတိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးကြားကြမှာကတော့
သူတို့ကိုစနက်နဲ့ပြစ်နောက်ပြီးတော့လူတွေဝိုင်းရဲအဲ့လိုရုံးရင်းဆန်ခတ်ဖြစ်ပြီးတော့အဲနောက်မှာအကြတော့အထက်ကအဖွဲ့နဲ့ပြန်ဖြစ်တယ
်မူရတိုက်ဖြတ်ရေးကော်မတီဝင်ဦးတိုင်ဆောင်ပြောသွားတာပါပြည်စုံကနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူရှမ်းပြည်ဘက်ကစစ်ရေးပဋိပက္ခနောက်ဆုံးအခြေအနေဘလို့ရှိတယ်လဲအစိုးရလွှဲပြောင်းရေးနဲ့စီးပွားရေးလုပ်ငန်းရောင်းချမှုကိစ္စဆွေးနွေးဖို့လွှတ်တော်ကအတည်ပြုလိုက်တဲ့အကြောင်းနဲ့အရာရီမြင့်ရင်တက်မှုနဲ့တတိထားမဲ့အခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်ခုတော့ထိတ်တန့်ရောက်တဲ့ဒင်းတွေကိုမာကင်ပြူထွေးနဲ့ကိုဝင်းမင်းတို့ကကြေညာပေးပါမယ်ရှင
်အမေရိကန်နဲ့ရုရှားတို့ရဲ့ကြောထောက်နောက်ခံမှုနဲ့စီးပွားနိုင်ငံမှာပြစ်ခတ်တိုက်ခိုက်မှုတွေရက်စက်အောင်ဆောင်ရွက်ဖို့ဆိုရဲကုလသမဂ္ဂလူ့ကျိုးရေးကောင်စီဆုံးဖြတ်ချက်ချမှတ်ဖို့ကုလသမဂ္ဂတပ်တပံတွေစဉ်းစားနေကြပါတယ်စီးရီးယားနိုင်ငံအတွင်းစစ်ပွဲတွေအဆုံးသတ်ဖို့ဒီလိုလှုပ်ဆောင်တာကနီလာတစ်ခုဖြစ်နိုင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်စီးရီးယားပြည်ပကမှာပါဝင်ပတ်သက်နေကြတဲ့အဖွဲ့အစည်းတွေအနေနဲ့အပြစ်ခက်ရစေးမှာပါဝင်မလားဆိုတာကိုအကြောင်းပြန်ဖို့တောက်ကြနေနေလည်းပါအထိအချိန်ရနေပါသေးတယ်ပြစ်ခက်တိုက်ခိုက်မှုတွေကိုတော့တောက်ကြနေညသကောင်မှာစတင်မှုသတ်မှတ်ထားတာပါအခုနီလာအတိုင်းမဟုတ်ရင်တော့စစ်ပွဲတွေပိုဆိုးလာပြီးစီးရီးယားနိုင်ငံကိုဘလို့မှပြန်လည်တိဆောက်လို့မရနိုင်တော့အောင်လုံးဝပျက်စီးသွားနိုင်တယ်လို့ဝန်ကြီးကယ်ရီကပုံထုတ်နေတော့ကပြောပါတယ်စီးရီးယားမှာအပြစ်ခက်ရစေးအကောင့်ထဲပေါ်ဖို့အတွက်ဒီကနေ့မှလည်းဒီအမေရိကန်နဲ့ရုရှားအစိုးရအရာရှိတွေနောက်ထပ်ဆွေးနွေးပွဲတွေလုပ်ဆောင်နေပါတယ်။ရုရှားအနေနဲ့ကတော့တခြားနိုင်ငံတွေနဲ့ပတ်သက်လို့ဆွေးနွေးစရာဘာမှမရှိဘူးလို့ရုရှားဒုတိယနိုင်ငံသားရေးဝန်ကြီးမီခေးလ်ဘော့ဂဒနော့ဖ်ကပြောပါတယ်။အပြစ်ခက်ရစေးမှာသူတို့ပါဝင်မယ်လို့စီးရီးယားအစိုးရကပြောထားပေမဲ့အခုအပြစ်ခက်ရစေးမှာမပါတဲ့ IS နဲ့ဒီ Al Qaeda နဲ့ဆက်ဆက်နေတဲ့စစ်သွေးကြွအဖွဲ့တွေအပေါ်တိုက်ခိုက်မှုတွေကိုတော့အစိုးရကရပ်တန့်မှာမဟုတ်ဘူးလို့ဆိုပါတယ်။စီးရီးယားကအဓိကအတိုက်ခံအဖွဲ့ကလည်းသတင်းနှစ်ပတ်ကြာပြစ်ခတ်ရစရေးမှာသူတို့ပါဝင်မယ်လို့ပြောဆိုထားပါတယ်ရှင်
။ American နိုင်ငံမှာဝယ်လိုအားကရောင်းလိုအားထက်များနေတဲ့ပြည်ကျွန့်ပြည့်မှုနဲ့မတရားအလုပ်ခိုင်းစေမှုတွေကနေတင်ပို့ကုန်တွေကိုနှစ်ပေါင်း84နှစ်ကြာအကန့်အသတ်နဲ့ခွင့်ပြုခဲ့တာကိုပြန်ရုပ်သိမ်းလိုက်ပါပြီ။ American သမ္မတ Barack Obama အနေနဲ့ဒီ1932ခုနှစ်ထဲကအသက်ဝင်လာတဲ့ဥပဒေအားနည်းချက်ကိုပိတ်ပင်ဖို့ပြဋ္ဌာန်းချက်ထည့်သွင်းထားတဲ့ကုန်သွယ်ရေးဥပဒေကြမ်းကိုမနေ့ကလက်မှတ်ရေးထုတ်လိုက်ပါတယ်။ဒီဥပဒေတွေဟာ15ရက်အတွင်းအသက်စာဝင်လာမှာဖြစ်ပါတယ်။ဒီဥပဒေရမတရားလုပ်ခိုင်းစေမှုကနေထုတ်လာတဲ့ဒီပို့ကုန်တွေကိုဘယ်နှချိန်တားဆီးပိတ်ပင်ခဲ့တယ်၊ဘလို့ထုတ်ကိုမျိုးစားတွေဖြစ်တယ်၊ဘလို့ထုတ်ကိုမျိုးစားတွေကိုပိတ်ပင်ခဲ့တာဖြစ်တယ်လို့ဖော်ပြတဲ့နှစ်စဉ်အစဉ်ခန်းစာကို American Congress လွှတ်တော်အနေနဲ့လက်ခံရရှိမှာဖြစ်ပါတယ်ခင်ဗျာ။
မကြာခင်ကကွယ်လွန်သွားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်ထိုနီစကာလီယာရဲ့နေရာမှာအစားထိုးဖို့အတွက်နီဝါဒပြည်နယ် Republican အုပ်ချုပ်ရေးမှူး Brian Sandoval ကိုသမ္မတအေဘီရောကစဉ်းစားဖို့ရှိနေပါတယ်။ဒါပေမဲ့အထက်လွှတ်တော် Republican ခေါင်းဆောင်တွေကတော့သမ္မတ Obama ဘသူ့ကိုပဲရွေးရွေးသူတို့အနေနဲ့ကူးဆိုင်မှာမဟုတ်ဘူးလို့ခရီးပြူပြောထားတာပါ။Obama ဆိုပြတဲ့သူနဲ့ပတ်သက်လို့ကြားနာတာမဲခွဲဆုံးဖြတ်တာတွေလုပ်မှာမဟုတ်ဘူးလို့သူတို့ကဆိုပါတယ်။သမ္မတ Obama ကတော့သူအဆိုပြုထားတဲ့သူကိုအတီးပြုဖို့ကိစ္စအချိန်ဆိုင်နေမယ်ဆိုရင်ရှေးချောက်တရားသူကြီးခန့်အပ်တဲ့ကိစ္စတွေမှာထိခိုက်စရာတွေဖြစ်လာနိုင်တယ်လို့ပြောပါတယ်။ Republican လွှတ်တော်အမတ်တွေကတော့လာမယ့်ဇန်နဝါရီလမှာသမ္မတဖြစ်လာတဲ့သူကပဲလစ်လက်သွားတဲ့ဒီရတ္တပန်တရားရုံးချုပ်တရားသူကြီးနေရာကိုခန့်အပ်စေချင်ကြတာပါ။ဒီတော့အတွင်းမှာပဲဒီတရားရုံးချုပ်အနေနဲ့တစ်ဖက်လေးမဲစီနဲ့ဆုံးဖြတ်ချက်တွေမချနိုင်ပဲဖြစ်နေမယ်ဆိုရင်အောက်တရားရုံးရဲ့ဆုံးဖြတ်ချက်ကပဲအတီးဖြစ်မှာဖြစ်ပြီးတော့နိုင်ငံတော်အဆင့်ဆုံးဖြတ်ချက်တွေကိုအထက်တရားရုံးကချမှတ်နိုင်မှာမဟုတ်ပါဘူးရှင်။
အမေရိကန်နိုင်ငံမှာဒီဇင်ဘာလတုန်းကလူတွေပြစ်သက်ခဲ့တဲ့သနတ်သမားရဲ့ iPhone ကိုဖောက်ဝင်အချက်လက်ယူနိုင်ရေးကို FBI ကိုအကူအညီပေးဖို့တရားရုံးကအမိန့်ထုတ်ထားတာကို Apple ကုမ္ပဏီကမလိုက်လျောသေးပါဘူး။ California ပြည်နယ် San Bernardino မြို့မှာဖြစ်ခဲ့တဲ့ဒီအမှုပါဝင်ပြီးခဲ့တဲ့9လအတွင်း iPhone တဒါဇင်ကျော်ကိုဖောက်ဝင်တင်ယူရမှာအကူအညီပေးဖို့ FBI ကတောင်းဆိုခဲ့တယ်လို့ Apple ကုမ္ပဏီဘက်ကထုတ်ပြောလိုက်ပါတယ်။ဒီအချက်ကြောင့် FBI ရဲ့အခုတောင်းဆိုချက်ကိုလဲလျောလိုက်ရင်နောက်ထပ်တောင်းဆိုတာတွေထပ်ဖြစ်လာမယ်လို့ Apple company ကတုံ့ပြန်လိုက်တာဟာသူ့ရဲ့ညှဉ်းဆဲချက်ကိုအားကောင်းသွားစေပါတယ် American ရှင်းတဲ့ချုပ် Loretta Lynch ကတော့ကုမ္ပဏီတွေအနေနဲ့ဆွေးရည်ပန်ကြားချက်ကိုလိုက်နာလှုပ်ဆောင်ပေးရတဲ့အစဉ်လာရှိပါတယ်လို့ Congress လွှတ်တော်ကုမ္ပဏီတစ်ခုကိုဗိုလ်တော်ဦးနေမှာပြောလိုက်ပါတယ်ပစ္စည်းတစ်ခုမှာရာဇဝတ်မှုနဲ့ဆိုင်တဲ့ထောက်ထားရှိတယ်လို့ယုံကြည်လောက်ဆရာအချောင်းကိုတီးခြားလွတ်လပ်တဲ့တရားသူကြီးတွေအတူစီကတွေ့ရတဲ့ဆိုရင်အဲ့ဒီထောက်ထားကိုရဖို့အကန့်အသတ်နဲ့ရှာဖွေမှုတစ်ခုလုပ်နိုင်ရေးတရားသူကြီးကအစိုးရကိုအခွင့်အာဏာပေးနိုင်တယ်ဆိုတာဟာ American တရားစနစ်မှာကာလကြာရှည်ကင်ဆယ်လာတဲ့မူဝါဒဖြစ်တယ်လို့ရှင်းနေချုပ် Loretta Lynch ကပြောလိုက်ပါတယ်ခင်ဗျာ
VOA American အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ရဲ့ကြာသရွေးနေ့ညနေခင်းဒေသရွေးနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးပါမယ်ရှင်။မြောက်ကိုရီးယားကမကြသေးခင်ကပဲနျူကလ িয়ার စမ်းသပ်တာနဲ့တာဝန်ဖြစ်ဂျုံပြန်ပြစ်လွတ်တာတွေအတွက်ကုလသမဂ္ဂကချမှတ်မဲ့တန်းခက်အရေးယူမှုအသစ်တွေအပေါ်အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့အကြားပေါ်ထူးနေတဲ့ကသဘောတူညီချက်ရယူလိုက်ပါပြီ။ဆုံးဖြတ်ချက်အမှုချမ်းကိုအမေရိကန်ပြည်ထောင်စုကဒီနေ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်သွင်းပါမယ်။ဒီသဘောတူညီချက်ဟာအမေရိကန်နဲ့တရုတ်တို့အကြားနှစ်ဖက်လိုလားချက်တွေကိုညှိနှိုင်းရယူထားတဲ့သဘောတူညီချက်ဖြစ်ပွဲရှိပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်ကိုဆွတ်လွရေးကင်ဂျွန်အွန်းအစိုးရကိုဖိအားပေးဖို့ပြင်းထန်တဲ့စီးပွားရေးအရာဒဏ်ခတ်အရေးယူမှုတွေချမှတ်ရေးအမေရိကန်ကထောက်ခံပါတယ်။တရုတ်ကတော့တည်ငြိမ်ရေးကိုထိန်းသိမ်းဖို့နဲ့ဆွေးနွေးပြောဆိုတာကနေတဆင့်ပြည်ပခါကိုဖြည့်ရှင်းဖို့လိုလားတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တုံးချီဆိုင်ရာချင်းချမှုတွေအပေါ်တရုတ်အနေနဲ့ငိုရုံးကထက်ပို့ပြီးတော့အလေးနက်ထားစဉ်းစားလာနေပြီလို့ဆိုးမျိုးအခြေဆိုင်မူဝါဒလေးလာရေးဆိုင်ရာအာရှ Institute ကအမျိုးသားလုံခြုံရေးဆိုင်ရာလေးလာသူတူကတော့သုံးသပ်ပါရရှင်
။အရှိတောင်အရှာဒေသတွင်စီးပွားရေးချိတ်ဆက်မှုစတင်ဖြစ်လာချိန်မှာမြန်မာနိုင်ငံအပါအဝင်ဖြစ်တဲ့ရွှေထရီကန်ဒေသကနေမိုးရစေကုန်ကူးမှုတွေလည်းဆက်လက်မြန်မာနေဆဲဖြစ်တယ်လို့ကုလသမဂ္ဂမွေးရစေဝါတိုက်ဖြည့်အဖွဲ့ကဒီနေ့ထုတ်ပြောလိုက်ပါတယ် UNODC လို့တကောက်ခေါ်တဲ့ကုလသမဂ္ဂမွေးရစေဝါနဲ့ရာဇဝတ်မှုဆိုင်ရာခွင့်ရုံးအနေနဲ့အစီရင်ခံစာတစ်တဆောင်ထုတ်ပြန်ရမှာဘိန်းတဲ့ Meth Amphetamine ခေါ်စိတ်ကြွဆေးပြားထုတ်လုပ်ဖို့လိုအပ်တဲ့ဓာတ်ပစ္စည်းတွေဒီအရှိတောင်အာရှဒေသတွေကိုဝင်လာတာတိုးလာနေတယ်ဒီဒေသတွေမှာစီးပွားရေးချိတ်ဆက်မှုဖြစ်လာတဲ့အမျှဒီပြဿနာကပိုဆိုးလာဖို့ပဲရှိတယ်လို့ထုတ်ပြောလိုက်ပါတယ်ဒီကုလသမဂ္ဂမွေးရနဲ့ရာဇဝတ်မှုတိုက်ဖြည့်ရေးအဖွဲ့ရဲ့သုတေသီတွေကနေဆက်တွေပို့ဖွင့်လာတာကုန်သွယ်မှုပမာဏတွေတိုးမြင့်လာတာနဲ့အမျှဒီမွေးရစီစစ်စစ်မှုပုံမြန်လာဖို့ပိုအခွင့်လန်းရသွားတယ်ဘာကြောင့်လဲဆိုတော့တရားမဝင်ကုန်သွယ်မှုတွေဟာတရားဝင်ကုန်သွယ်မှုလမ်းကြောင်းတွေကိုလိုက်ပြီးအသုံးချနေလို့ဖြစ်တယ်လို့ဆိုပါတယ်တကယ်တော့မြန်မာအပါအဝင်အရှိတောင်အခြားကဒီဝေးလံခေါင်ပြနေဆက်ဒေသတွေဟာဘူအစိုးရအာဏာသိမ်းမှုအကန့်အသတ်ဖြစ်နေပြီးနေဆက်တွေကလည်းတိတိကျကျသတ်မှတ်ထားတာမရှိတဲ့အတွက်အခုလိုမိုးရစေဝါအပြင်လူကုန်ကူးမှုတွေနဲ့တရိတ်ဆန်ကုန်ကူးမှုတွေဖြစ်လာတာဆယ်စုနှစ်တွေချီခဲ့ပြီလို့ဒီအစီရင်ခံစာကဖော်ပြထားပါတယ်ဒီကုလသမဂ္ဂမိုးရစေတပ်ဖြတ်ရေးအဖွဲ့အစီရင်ခံစာထဲမှာပဲဒီတရားဝင်ကုန်ကူးမှုတွေရဲ့နှစ်စဉ်တန်ဖိုးဟာအမေရိကန်ဒေါ်လာအနည်းဆုံး100ဘီလီယံရှိလာပြီးဒီပမာဏဟာရှေ့တောင်အရှာနိုင်ငံများစွာရဲ့စုစုပေါင်းပြည်တွင်းအသတင်းထုတ်ကုန်ပမာဏ GDP ထက်တောင်များနေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
တောင်ထရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကစီးရီးတိစောက်နေတာကိုရက်ဆိုင်ဖို့တောင်းဆိုနေတဲ့ဖိလစ်ပိုင်ကဆန္ဒပြသူတွေဟာဒီနေ့မနီလာမြို့တော်ကတရုတ်ကောင်စစ်ဝင်ရုံးအပြင်ဘက်မှာကန့်ကွက်ဆန္ဒပြကြပါတယ်။ဒီကိစ္စအပြင်းထန်မတုံ့ပြန်မှုဆိုရင်ဝူရီကျိုးမှသူတို့ကိုမတားဆီးဘူးဆိုရင်ဖိလစ်ပိုင်နိုင်ငံသားမှာလေရင်တွေတိုက်လေရင်တွေကိုတရုတ်ကလာပြီးတော့ချလိုက်မယ်။အဲ့ဒါလို့ဖြစ်လာရင်ဖိလစ်ပိုင်ရဲ့လုံခြုံရေးအတွက်စိုးရိမ်ပွဲရာချင်းချမှုဖြစ်လာလိမ့်မယ်လို့ဆန္ဒပြခေါင်းဆောင်တူဖြစ်တဲ့ရိုင်လူဂိုလက်စ်ကပြောပါတယ်။ပိုက်ဆံမှုညှင်းပွားနေတဲ့တောင်ထရုတ်ပင်လယ်ထဲကတရုတ်ရဲ့လုံဆောင်ချက်တွေအပေါ်တင်မာမှုတွေတိုးလာနေတာပါ။တောင်ပြုတ်ပင်လယ်ထဲမှာလေယာဉ်အထက်အဆင်းနဲ့ရေဒါစနစ်တွေတည်ဆောက်ဖို့တရုတ်နိုင်ငံဟာအေကထောင်ပေါင်းများစွာရှိတဲ့နေရာတွေကိုတူပိုင်တယ်လို့ပြောပြီးတော့နိုင်ငံတကာဥပဒေကိုလစ်လူရှုနေတယ်လို့ဆန္ဒပြသူတွေကပြောပါတယ်။ဗီယက်နမ်နဲ့မလေးရှားတို့အပါအဝင်ဒေသတွင်းတခြား၅နိုင်ငံကလည်းတောင်ပြုတ်ပင်လယ်ထဲမှာနေပြည်ပိုင်ဆိုင်နေဆိုပြီးတော့ပြောထားတာရှိပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံမှာအကြမ်းဖက်မှုဖြစ်နေကြောင်းသတိပေးချက်တစ်ခုကိုဩစတြေးလျဆွေးကဒီနေ့ထုတ်ပြန်လိုက်ပါတယ်။ဒီထုတ်ပြန်ချက်ထဲမှာအကျန်းဖက်သမားတွေအနေနဲ့ဒီတိုက်ခိုက်မှုလုပ်နိုင်ဖို့စီစဉ်နေတာဟာအဆင့်တော်တော်များများပြီးနေပြီလို့သတိပေးထားပါတယ်။ဩစတြေးလျနိုင်ငံသားရေးဝန်ကြီးဌာနကဒီသတိပေးချက်ထုတ်ပြန်မှာအင်ဒိုနီးရှားနိုင်ငံကိုခီးသွွားသူတွေအနေနဲ့လည်းအထူးသတိထားဖို့ပြောထားပြီးဒီထဲမှာကမ္ဘာလှည့်ခီးသွွားတွေကြိုက်နှစ်သက်တဲ့ဗာလီအပန်းဖြေကျွန်းလည်းပါပါတယ်။အခုလိုဩစတြေးလျဆွေကအကျန်းဖက်မှုသတိပေးချက်ထုတ်ပြန်တာဟာတနင်္ဂနွေနေ့တုန်းကမလေးရှားနိုင်ငံအကြီးဆုံးမြို့ဖြစ်တဲ့ကွာလာလမ်ပူမြို့တော်မှာလည်းအလားတူဖြစ်နိုင်ကြောင်းထုတ်ပြန်ချက်ပြီးမှဖြစ်လာတာပါတကယ်တော့အင်ဒိုနီးရှားမြို့တော်ဂျကာတာမှာအကြမ်းဖက်မှုများစွာကြုံတွေ့ခဲ့ရပါတယ်အဲ့ဒီထဲမှာပြည်ခဲ့တဲ့ဇန်နဝါရီလတုန်းကလူ6ဦးသေခဲ့ရတဲ့ဖောက်ခွဲပစ်ခတ်မှုကတော့နောက်ဆုံးဖြစ်ခဲ့တာပါဒီနောက်ဆုံးတိုက်ခိုက်မှုကိုသူတို့လက်ချက်သူတို့လုပ်တာဖြစ်တယ်လို့ IS Islamic State ကအကြမ်းဖက်အဖွဲ့က ထုတ်ပြောခဲ့ပါတယ်ခင်ဗျာ
ချမ်းသာကျွယ်ဝတဲ့ဥရောပနိုင်ငံတွေမှာအခြေချနေထိုင်ခွင့်ရဖို့ဥရောပကိုအလုံးရင်းဝင်ရောက်လာကြတဲ့ရွှေ့ပြောင်းဒုက္ခသည်တွေအရေးကင်တွယ်ဖို့အတွက်ဘယ်လိုနောက်ဆုံးနည်းပြူဟာတွေချမှတ်လို့ဆောင်ကြမလဲဆိုတာကို EU ဥရောပသမဂ္ဂဝန်ကြီးတွေဒီကနေ့ဘယ်လ်ဂျီယံနိုင်ငံဘရက်ဆယ်မြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်EU ပြည်ထောင်စုနဲ့တရားရေးဝန်ကြီးတွေနဲ့အတူဒုက္ခသည်ပြဿနာကိုအဓိကခါးစည်းခံနေကြရတဲ့ဆာဗီးယားမက်ဆီဒိုနီးယားနဲ့တူရကီနိုင်ငံတွေကဝန်ကြီးတွေလည်းဒီဆွေးနွေးပွဲကိုတက်ပါတယ် EU ဖွဲ့ဝင်နိုင်ငံတွေရဲ့အရှိတ်အဟမနေဆက်ချင်းထိဆက်နေတဲ့ဒီသုံးနိုင်ငံတွေကိုဒုက္ခသည်တွေအဓိကဖြတ်တန်းဝင်ရောက်နေတာပါပနာဟိချက်တည်းရင်ဆိုင်နေရတဲ့ EU ဖွဲ့ဝင်ဂရိနိုင်ငံဟာလည်းသူ့နိုင်ငံတွေကိုဒုက္ခသည်တွေအလုံးရင်းဝင်ရောက်လာနေတဲ့ပြဿနာကိုကင်တွယ်ဖို့စ조사နေရတာပါဒုက္ခသည်အများစုဟာ Syria, Iraq နဲ့ Afghanistan နိုင်ငံတွေမှာအကြမ်းဖက်ပြပခါတွေကြောင့်ထွက်ပြေးလာကြတဲ့သူတွေဖြစ်ပါတယ်ရှင
်ထိတ်တန့်ရောက်သတင်းတွေကို Mark Computer နဲ့ကိုဝင်းမင်းတို့ကြေညာပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်ဒီကချင်ပြည်နယ်ကဘိတ်ခင်ဖြစ်စီရေလှူရှားသူတွေတိုက်ခိုက်ခံရတဲ့အကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းကဘိန်းခင်းဖြစ်စီဖို့တွားရောက်တဲ့လူမှုခြေပြုမှုရေးတိုက်ဖြတ်ရေးအဖွဲ့ဝင်တွေတနတ်ဘုံတွေနဲ့တိုက်ခိုက်ခံရတာကြောင့်လူအတော်များများထိခိုက်ဒဏ်ရာပြီးလူအယောက်20ကျော်ကတော့မြင့်ကြီးနားဆေးရုံကိုရောက်လာပြီးဖြစ်ပါတဲ့။ဒီတိုက်ခိုက်မှုဟာမနေ့9နိုင်မှတစ်ကြိမ်နေ့ကင်းတနင်္လာမှတစ်ကြိမ်ဖြစ်ပွားခဲ့တာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါရရှင်။
ဟုတ်ကဲ့ဒီကနေ့ပြည်သူ့လွှတ်တော်မှာကချင်ပြည်နယ်မှာမူရစေဝါတိုက်ဖြတ်ရေးအတွက်ဆွေးနွေးနေချိန်မှာပဲကံပိုက်တီးနယ်ကဘိန်းကင်းတွေကိုဖျက်ဆီးဖို့တွားရောက်တဲ့ပက်ဂျာဆန်ခေါ်လူမှုအခြေပြုမူရတိုက်ဖြတ်ရေးအဖွဲ့ဝင်တွေဟာတနက်တွေဘုံတွေနဲ့တိုက်ခိုက်ခံရတာဖြစ်ပါတယ်ဒီကနေ့တိုက်ခိုက်ခံရတဲ့မူရတိုက်ဖြတ်ရေးအဖွဲ့ဝင်တွေဟာဗုဒ္ဓဟူးနေ့ကလုံခြုံရေးအဖွဲ့ရင်းနဲ့အတူဘိန်းကင်းတွေစီကိုပထမဆုံးတွားရောက်တဲ့အဖွဲ့နှစ်ဖွဲ့ဖြစ်ပါတယ်ဒီအဖွဲ့နှစ်ဖွဲ့ဟာမနက်9နာရီလောက်မှာစတင်တိုက်ခိုက်ခံရတာဖြစ်ပြီးသူတို့ကိုကူညီဖို့တွားရောက်တဲ့ကားငါးစီးဟာလည်းနေကင်း10နာရီလောက်မှာထပ်မံတိုက်ခိုက်ခံရတယ်လို့ဒဏ်ရာရသူတွေကိုတယ်ဆောင်းလာတဲ့မူရစ်တိုက်ဖြတ်ရေးကော်မတီဝင်ဦးဒိုင်းဆောင်ကပြောပါတယ်
တောင်မဲချမ်းကအဖွဲ့အရင်စဖြစ်ပါတယ်ခင်ဗျာသူတို့ကိုစနက်နဲ့ပြည့်နောက်ပြီးတော့လူရီဝိုင်းရဲ့အဲ့လိုရုံရင်းဆောင်ခက်ဖြစ်ပြီးတော့အဲနောက်မှာအစတော့အထက်ကအဖွဲ့နဲ့ပြန်ဖြစ်တယ်အဲ့ကနေအဖွဲ့ပြန်ဖြစ်တော့သူတို့ကိုလာဝိုင်းထားတယ်အခုရဲတွေလည်းထွက်ပြေးသွားတယ်ဆိုပြီးတော့ကျွန်တော်တို့နောက်ကိုပြန်ပို့ဆက်တော့အဲ့ဒီဘိန်းချက်အဖွဲ့ကငါးစီးပြန်တက်ပါလေခင်ဗျာတာမိုင်ပြင်းနဲ့ဒီနီတနာရဲ့လာမကြီးပါအဲ့ဒီအပေါ်မှာကိုတိုက်ခိုက်ခံရတာပါခင်ဗျာတနတ်နဲ့ပြစ်တာမိုင်းနဲ့ပြစ်တာအေးကိုနာကနဲ့ဆက်ဖြစ်ပါလေခင်ဗျာအခုကျွန်တော်တင်လာတဲ့လူနာကတော့တနင်္လာလောက်မှဖြစ်ပါလေခင်ဗျာ
လောလောဆယ်လူပနေရောက်ထိခိုက်တယ်ဆိုတာကိုမသိရသေးပေမဲ့ကားသုံးစင်းနဲ့မြကြီးနာမျိုးကိုပို့ဆောင်နေကြောင်းပြောပါတယ
်ဘနေရောက်လဲတော့တေချာမသိသေးဘူးခင်ဗျာဟိုဘက်မှာအချက်မှလည်းအများကြီးတန်ရာရပါတယ်ခင်ဗျာမိုင်းထောင်တာမြတ်ပါလေခင်ဗျာစနတ်နဲ့ပြစ်တာမိုင်းနဲ့ပြစ်တာအခုကျွန်တော်ကြာတဲ့လူနာတော့တန်ရာရလာအသိရပါခင်ဗျာမိုင်းလေးထိတာတယောက်မှာ3-5ချက်ထိတယ်ခင်ဗျာတယောက်တည်းနေဆိုးပါတယ်ခင်ဗျာတွေးရန်ဆိုတော့ကျွန်တော်တို့ရှင်းမှာကြတော့ဒဏ်ရာရတဲ့လူဟိုတင်းနဲ့ကတော့နှစည်းသွားပါလေခင်ဗျာအခုကိုလုံးလုံးစရာလူနာရှင်ကကျွန်တော်နဲ့ဆို3စီးအခုနောက်မှလည်းတန်သေးတယ်
အချမ်းမူရတိုက်ဖြတ်ရေးကော်မတီဝင်တဦးကတော့သူတို့အဖွဲ့ဝင်တွေရဲ့စားနပ်ရိက္ခာတွေအရက်လိတ်တွေရွက်ထည်တဲတွေကိုမိရှုလိုက်ကြတယ်လို့ကားနှစ်စီးလည်းဖျက်ဆီးခံရကြောင်းပြောပါတယ
်ကျွန်တော်တို့ရဲ့ဖျက်ဆီးတွေစားကုန်တောက်ကုန်တွေစားစီးကရောနောက်ပြီးတော့ဒီဖျက်ဆီးတွေရောအပူအရာလိတ်တွေပါအားလုံးမိရှုပေးလိုက်တယ်သူတို့ကချင်းကြဲအလွန်ဝုဒ်မောအဲ့ဒီဝုဒ်မောလာမကြီးပေါ်မှာအဖွဲ့တစ်ဖွဲ့ကလာပြီးမှတနတ်တင်နဲ့ဒုတင်နဲ့โอ้ mind เนี่ยล่ะพี่มาคู่ขาละเอ๊ะจนไอ้มาก้านซีมีชุขาญาติเอ้ยวุฒมอเนี่ยตองกุ้งปอมาสิงโหอูสกุ้งติงินด้วยสิกัดฉิเลยเนาะตองกุ้งปอก็เนี่ยตะจานเนี่ยปิดลูกตรุอภเฝ่ยโหอาตาญายาไปมาคู่ซี้อยู่ยောက်นี่แหละ
ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဥလမိုင်ကွန်ဂျာကတော့မြကြီးနာစီးရင်ကိုရောက်လာတဲ့လူနာ20ကျော်ရှိတယ်လို့ပြောပါတယ
်အဲခုနကတော့78ရက်လောက်ရောက်ရတာဒီကနောက်9ရက်လောက်တန်နေကြတယ်အားလုံး20ကျော်လောက်ရှိမယ်ဆိုမှကြားဟုတ်ကဲ့အဲဒါကြတော့တက်တစ်စားလေးတော့ဒီမိုင်းစားလေးစီးနေဖြစ်တဲ့တန်တယ်
အခုအခါမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကအခင်းဖြစ်ပွားတဲ့နေရာကိုရှင်းလင်းဖို့ညွှန်ကြားထားတယ်လို့သိရကြောင်းလဲဥလမိုင်ကွန်ဂျာကဆက်ပြောပါတယ်
တက်တာလည်းပဲကျွန်တော်လည်းဟိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်တောင်းကြားတယ်သူကလည်းလည်းကိုယ်အဲ့မှာရှိတဲ့ဘီယာပေါ့လေဘီယာမို့တောင်းပေးမှာအဲ့နေရာကိုအခင်းဖြစ်တဲ့နေရာကိုအမြဲဆုံးတွားကြတော့တင်းယူပြဖို့အတွက်ညွှန်ကြားထားပြီးတော့သိရတယ်ဗျ
ဝိုင်းမော်မြို့နယ်အုပ်ချုပ်ရေးမှူးနယ်ပြည်내ရဲတပ်ဖွဲ့မှူးထံကိုဒီအခင်းဖြစ်ပွားရတဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်ဆက်သွယ်ခဲ့ပေမဲ့အစည်းအဝေးမှာရောက်ရှိနေတာကြောင့်တစုံတရာဖြေကြားတာမရှိပါဘူး။ကံပိုက်တီးနယ်မှာဘင်းကင်းဧက9000လောက်ရှိမယ်လို့ကချင်လူထုအခြေပြုဘိန်းတိုက်ဖြည့်ရေးအဖွဲ့ကခံမှန်းထားပြီးဒီဘိန်းကင်းတွေဟာတစ်ဖက်နိုင်ငံကလုပ်ငန်းရှင်တွေလာရောက်စိုက်ပျိုးတာဖြစ်ကြောင်းလည်းပြောဆိုတာတွေရှိပါတယ်။ကချင်လူထုအခြေပြုမူရတိုက်ဖြည့်ရေးအဖွဲ့တွေတွားရောက်တဲ့ကပိုက်တီဒေတာဟာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစခုံတင်းခေါင်းဆောင်တဲ့ NDAK ခေါ်အပြည့်ရကချင်ဒီမိုကရေစီတပ်ဖွဲ့ကနေအသွင်ပြောင်းထားတဲ့နေကြားဆောင်တက်တဲ့ပြည်သူစစ်အဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေဖြစ်ပါတယ်။
ကိုမိုးစောတည်င်းပေးပို့ခဲ့တာပါရှင်။အခုတော့ရှမ်းပြည်ဘက်ကစစ်ရေးပဋိပက္ခနောက်ဆုံးအခြေအနေဘယ်လိုရှိသလဲဆိုတာကိုတင်ပြပေးမှာပါ။တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNL ခေါ်တအောင်းပလောင်တပ်ဖွဲ့တို့စစ်ရေးပဋိပက္ခဖြစ်ပွားရာရှမ်းပြည်မြောက်ပိုင်းဒေသဘက်မှာမြန်မာတပ်မတော်ကနေစစ်အင်အားတိုးချဲ့နေရယူလာသလိုနယ်မြေရှင်းလင်းရေးတွေစတင်လှုပ်ဆောင်လာနေပါတယ်။အဲ့ဒီဒေသအတွင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော်ကနေ NCA စာချုပ်ပါအချက်ကိုဖောက်ဖျက်ပြီးနယ်မြေတိုးချဲ့မှုကိုနှောက်ဆုတ်ပေးဖို့မြန်မာတပ်မတော်ကနေသတင်းထုတ်ပြန်ပြီးနယ်မြေရှင်းလင်းရေးလှုပ်ဆောင်လာခဲ့တာပါ။ဒီအခြေအနေကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတိုးချဲ့နေရယူလာတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ကနေတပ်ဆုခွာပေးဖို့မြန်မာတပ်မတော်ဘက်ကတောင်းဆိုထားတယ်လို့ဒေသသွင်းမှာရှိတဲ့လက်နက်ကိုင်အဖွဲ့တွေကိုရှင်းလင်းသွားမယ်လို့လဲကာကွယ်ရေးဝန်ကြီးဌာနကနေဖေဖော်ဝါရီ24ရက်စွဲနဲ့နိုင်ငံပိုင်သတင်းစာတွေမှာရေးသားဖော်ပြထားပါတယ်။ဒါပေမဲ့လည်းတနင်္ဂနွေလို့ပြည်ခန့်ရစဲရေးစာချုပ် NCE လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်တောင်ပိုင်းတပ်နဲ့စစ်ရေးရထိတိုက်တွေ့တာမျိုးမရှိသေးပါဘူး။မြန်မာတပ်မတော်ကနေအခုလိုသတိပေးလာပြီးမဲ့နေမြေတွင်းမှာမူလကတည်းကမြန်မာစစ်တပ်ကစစ်အင်အားတိုးချဲ့မှုတွေရှိနေပြီးသားဖြစ်တယ်လို့ရှမ်းပြည်နယ်တောင်ပိုင်း RCSF ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာကပြောပါတယ
်။
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေမှာတောင်ပိုင်းရှမ်းပြည်တပ်မတော်ကနေ NCA ပြည်ရစာချုပ်ကိုချိုးဖောက်နေတယ်လို့ဒုတာဝန်အရေးသုံးပါးကိုထိပါနှောက်ယှက်နေတယ်လို့လည်းသတင်းစာတွေကနေတစ်ဆင့်ရေးသားထားပါတယ်။တပ်မတော်ဘက်ကစွပ်စွဲထားတယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ NCA ချက်ပါတွေကိုဖောက်ဖျက်စာမျိုးမရှိသေးကြောင်းပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌဝန်ကြီးဦးအောင်မင်းသာဖြေရှင်းထားတယ်လို့RCSF ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာကပြောပါတယ
်စစ်တပ်ချက်ကိုစစ်တပ်ချက်ကလည်းမြန်မာကျွန်တော်ဥက္ကဋ္ဌကျေယူတီတမီစီစီရောက်ချာပြတဲ့ပြည်နယ်ဟိုဒီအမန်ကျွန်တော်မဆုံးတဲ့စံပေါ်မှာဒီစစ်တပ်တွေလည်းဆင်းနေသွားပါတယ်အဲဒီကိုကျွန်တော်တို့ပြည်လုံးချက်မရှိပါဘူးကျွန်တော်တို့တပ်မြာကျွန်မချထားရေးတွေနဲ့နေတပ်မကြီးတွေကမှမလုပ်ရသေးဘူးကမှမဆင်းရသေးတော့ကျွန်တော်တို့ပြီးတော့ကျွန်တော်တို့က NGO ကိုတွားပြီးတော့
တောင်ပိုင်းရှမ်းပြည်သမတော်ဟာပြီးခဲ့တဲ့2015ခုနှစ်ကုန်ပိုင်းမှာရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာစတင်အခြေပြုလှုပ်ရှားလာပြီးဒေသတွင်းလှုပ်ရှားနေတဲ့တီအန်လဲလေးခေါ်တောင်ပလောင်တပ်ဖွဲ့တို့နဲ့နေမြေပိုင်ဆိုင်မှုပြဿနာကြောင့်တိုက်ပွဲဖြစ်ပွားနေခဲ့တာပါ RCSF ဘက်ကနေမြေကျူးလွန်နေတဲ့အခြေအနေကိုမြမသမတော်ဘက်ကနေဖေဖော်ဝါရီ12ရက်နေ့တုန်းကရှမ်းပြည်နယ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီထံကြောင်းကြားခဲ့ပေမဲ့လည်းRCSF ဘက်ကတာနောက်ဆုတ်ဖို့ညှင်းဆန်ပြီးနောက်ပိုင်းအစိုးရစစ်သားကနေအခုလိုနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်လာတဲ့အခြေအနေမှာရှိနေပါတယ်။လက်ရှိတောင်ပိုင်းရှမ်းပြည်သမတော်နဲ့တီအန်လယ်လီခေါ်တောင်ပလောင်တပ်ဖွဲ့တို့စီရေးပဋိပက္ခဖြစ်ပွားရာရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြန်မာသမတော်ကနေစီရေးလှုပ်ရှားမှုတွေတိုးလို့လှုပ်ဆောင်လာနေတယ်လို့တီအန်လယ်လီနိုင်ငံခြားဆက်ဆံရေးတာဝန်ခံတာပန်းလှကဆိုပါတယ
်။နိုင်ငံသားတုံးရဲ့နောက်ပိုင်းကစပြီးတော့ကျွန်တော်နေမိဒီမှာအမှန်တူပဲမှနမ်ဆန်တယ်မှာဒီအခုဒီနောက်ဆုံးထမှာတော့ရှောက်သူတို့ရဲ့စိတ်အားလည်းထပ်ထူးချက်လာနေတာမျိုးကျွန်တော်တွေ့ရတယ
်ဒီကနေ့မနေ့ပိုင်းမှာတောင်းမလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြားကိုခိုင်မြို့နယ်စိုက်ခေါင်ကြီးပါဘက်မှာနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်း TNL ပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်မြန်မာတပ်မတော်ကနေစိတ်အားထပ်မံဖြည့်သိမ်းလာတဲ့အခြေအနေကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့လည်းရှမ်းတန်တော်စိတ်အဒီတာချုပ်ဆိုင်းမင်းကအခုလိုပြောပါတယ်
ဒီအနေနဲ့ RCSF ကရှိနေတဲ့စီရေးအပြင်ပေါ်တော့အစိုးရကလည်းနေနေရှင်းရင်းရေးလုပ်နေတယ်ဆိုတော့အခုကတုံးဖက်တုံးတန်အပြာတန်ပြစ်ခတ်တိုက်ခိုက်မှုတွေရှိလာနိုင်တယ်လူထုတရားလည်းစိုးရတိုက်ရင်ကထပ်ဖြစ်လာတဲ့အပေါ်ကိုအထူးစိုးရိမ်နေကြပါတယ
်2015ခုနှစ်နိုဝင်ဘာလဇန်ကနေဒီကနေ့ထိတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNL ခေါ်တောင်ပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကြောင်မဲနှန့်ဆန်နှက်ခမ်းမြို့နယ်တွင်ကဒေသခံကျေးရွာသား4000ကျော်ဟာအိုးအိမ်ကိုစွန့်ခွာပြီးစစ်ဘေးသိမ်းရှောင်နေရပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးထားတဲ့ဖွဲ့ဖြစ်ပြီးတောင်ပလောင်တပ်ဖွဲ့ကတော့ NCA လက်မှတ်ရေးထိုးဖို့အစိုးရကနေလက်မခံသေးပါဘူး။ဒါအပြင်တောင်ပလောင်တပ်ဖွဲ့ဟာမြန်မာစိုးရတပ်နဲ့ရော RCSF တပ်နဲ့ပါတိုက်ပွဲဖြစ်ပွားနေဆဲလည်းဖြစ်ပါတယ်ခင်ဗျာ။
နိုင်ကွန်းအိမ်တည်င်းပေးပို့ခဲ့တာပါရှင်အခုတော့လက်ရှိအစိုးရလွှဲပြောင်းရေးနဲ့စီးပွားရေးလုပ်ငန်းရောင်းချမှုကိစ္စဆွေးနွေးဖို့အတွက်လွှတ်တော်ကအတည်ပြုလိုက်တဲ့အကြောင်းကိုတင်ပြပေးပါမယ်လက်ရှိအစိုးရအနေနဲ့အာဏာမလွှဲခင်စကြားလေးမှာစီးပွားရေးလုပ်ငန်းတွေအလင်းစလူရောင်းချလွှဲပြောင်းမှုတွေလုပ်နေတာနဲ့စီမံကိန်းတွေတွန်းလှုပ်နေတာတွေအပေါ်ကန့်ကွက်တဲ့အဆိုတရားကိုပြည်သူ့လွှတ်တော်မှဒီကနေ့တင်သွင်းခဲ့ပြီးဒီအရေးကြီးအဆိုကိုဆွေးနွေးဖို့လွှတ်တော်ကလည်းလက်ခံတည်ပြုလိုက်ပါတယ်ဒီသတင်းနဲ့ပတ်သက်လို့ VOA သတင်းတော်မအေးအေးမှာကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်
အစိုးရအတွက်မတက်လာခင်လက်ရှိအစိုးရတာဝန်ရှိသူတွေကမြန်မာနိုင်ငံတွင်းမှာရှိတဲ့နိုင်ငံပိုင်စက်ရုံတွေစီးပွားရေးလုပ်ငန်းတွေစီမံကိန်းတွေကိုအလင်းစလိုလှုပ်ဆောင်နေတာစီမံကိန်းတွေအတွက်ငှားရမ်းရောင်းချလွှဲပြောင်းပေးနေတာပုဂ္ဂလိကပိုင်တွေဖြင့်လှုပ်ဆောင်ပေးနေတာတွေနဲ့ပတ်သက်လို့နေရာတကျမစီမံမဲအစောတလင်ခွင့်ပြုနေမှုတွေကိုဟန်တားစီစစ်ပေးဖို့သခိုင်းတိုင်းပလဲမြို့နယ်အမတ်ဒေါခင်ဆန်းလိုင်ကဒီကနေ့မှအရေးကြီးအဆိုတင်သွင်းခဲ့ရမှာလွှတ်တော်ကမဲခွဲဆုံးဖြတ်ခဲ့ပြီးဆက်လက်ဆွေးနွေးဖို့အတွက်ဆုံးဖြတ်ခဲ့တယ်ဆိုပြီးဒေါခင်စားလိုင်က VOA ကိုပြောပြခဲ့ပါတယ်
။အခုအဓိကအကြောင်းကတော့အဓိကအကြောင်းကတော့ဟိုအစိုးရရေပုံပုံမှန်မှန်သူကဟိုရေရှိုးရေးလုပ်ငန်းမျိုးဒီဆိုတာဒီလိုမှအခုလိုပေါ့နော်ဒီလိုဒီလိုကြောင်းလို့ခံနေမှာအရင်ကပုံမှန်လျှောင်းလျှောင်းချောက်ခွင့်ပြုနေရတယ်မပတ်တယ်လို့နိုင်ငံတော်သူကညီကြတာကိုထိန်းချုပ်တက်မှတ်ပေးဖို့ရအတွက်ကိုအရာအရာရည်ကြီးဆိုချင်တယ်နော်။အခုကတော့အားလုံးမဲဆက်ဆုံးဖြတ်တဲ့အခါမှာအခုကနည်းရအောင်တော့မဟုတ်ကြဘူးနော်။အကောက်ကလည်းဘယ်မှာဒီလိုကြရဲ့အတွက်ကောင်းနေလို့အဲတော့ဒါကိုလူတော်ကမှလက်ခံစီးနေပါမယ်ဆိုတော့မင်းဘာမှအနိစာပြီးကျွန်တော်တို့ကိုကလေးဒီကဒါကိုစီးနေကြမှာပေါ့အင်းဒီ
ဒီထဲမှာအစိုးရရဲ့လက်ရှိလှုပ်ဆောင်နေတဲ့ပြည်သူတွေလက်မခံတဲ့စီမံကိန်းတွေအားလုံးပါဝင်ပြီးအငင်းပွားကန့်ကွက်မှုတွေရှိနေတဲ့လက်ဘရောင်းတောင်ကျင်းဒီစီမံကိန်းဟာလည်းသူ့ရဲ့အဆိုမှာအကျုံးဝင်တယ်ဆိုပြီးဒေါခင်ဆန်းလိုင်ကဆိုပါတယ်ဒီထဲမှာအစိုးရတင်မတက်လာခင်ရပ်ပိုင်းလိုမှာပဲရှင်းလင်းနေတဲ့ကြေးရွာတချို့ရက်ွက်တချို့ကပြည်သူတွေကိုကျူးကျော်နေထိုင်သူများအဖြစ်ဆွတ်ဆွဲခံနေရပြီးဖယ်ရှားခိုင်းနေတဲ့ကိစ္စနဲ့ပတ်သက်လို့လည်းဒေါခင်ဆန်းလိုင်ကပြောသွားပါတယ်အစိုးရတစ်ကိုအာဏာမလွှဲခင်မှာMOU လို့ခေါ်တဲ့နှစ်ဖက်နားလည်မှုစာချွန်လွှာတွေကိုအလင်းစလို့လုံဆောင်နေတာတွေကိုအစိုးရကခွင့်ပြုပေးနေတာတွေကိုရပ်တန့်ပေးဖို့အတွက်လွှတ်တော်မှာအရေးတကြီးအဆိုပြုခဲ့တာပါအစိုးရတင်မတက်လာခင်မှာတိတာထင်ရှားစွာနဲ့အလင်းစလို့လုံဆောင်နေတဲ့လုပ်ငန်းတွေကတော့ကချင်ပြည်နယ်အတွင်းမှာကျောက်စိမ့်တူဖို့ရေးလုပ်ငန်းကိုစက်အင်အားလူရင်းအားအများအပြားနဲ့အကောင့်ထည့်ဖို့ဆောင်ရွက်နေတာဖြစ်ပါတယ်ဒီလိုတူဖော်မှုတွေကြောင့်ရေစာပုံတွေပြိုကျပြီးလူတွေတိတ်ဆုံးမှုတွေရှိတာကြောင့်ဒေသခံတွေကကန့်ကွက်မှုတွေလည်းရှိနေတာပါဒီတရားစတာတူဖို့ရေးကိစ္စတွေကတော့တိတာမြင်သာတယ်လို့တခြားလက်ပတော်တောင်ကျင်းနေစီမံကိန်းလိုကိစ္စတွေဟာလည်းစုံစမ်းစစ်ဆေးကော်မရှင်ရဲ့အစီရင်ခံစာတိုင်းမဟုတ်တဲ့အတွက်စီမံကိန်းကထွက်တဲ့အဆင့်ငွေတွေကြောင့်ဒေသအတွင်းတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေနဲ့ကျန်းမာရေးထိခိုက်မှုတွေကြုံနေရတယ်ဆိုပြီးဒေသခံတွေကဆိုပါတယ်ဒီလိုဒေသခံပြည်သူတွေနဲ့ပြည်လည်မှုမရှိတဲ့စီမံကိန်းတွေနဲ့ပတ်သက်လို့တော့ပြီးခဲ့တဲ့ရက်ကပဲအရေးတကြီးအဆိုတင်သွင်းဖို့ရှိတယ်ဆိုပြီးဒေါခင်ဆန်းလိုင်ကပြောဆိုခဲ့တာပါဒီကနေ့မှာတော့ဒီအဆိုကိုပြည်သူ့လွှတ်တော်ကမဲပေးခွင့်ရှိသူ432ယောက်ရှိရမှာသခိုင်းတိုင်းပလဲမြို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကတင်သွင်းခဲ့တဲ့အရေးတကြီးအဆိုကိုလွှတ်တော်ကိုယ်စားလှယ်288ယောက်ကထောက်ခံက132ယောက်ကကန့်ကွက်ခဲ့ပါတယ်ဒါပေမဲ့ထောက်ခံသူ3ပုံ2ပုံရှိတဲ့အတွက်ဆက်လက်ဆွေးနွေးဖို့အတွက်လွှတ်တော်ကနေဆုံးဖြတ်ခဲ့ပါတယ်ရှင်
။မအေးအေးမှတင်ပြခဲ့တာပါရှင်။အခုတော့ AOD မြင့်ရည်မြင့်တက်တဲ့အကြောင်းပဲကိုတလဲကြည့်ကြရအောင်ပါ။လက်ရှိ AOD မြင့်ရည်ဟာဗဟန်းမြို့နယ်နဲ့ကတာမြို့တွေမှာမြင့်တက်နေပြီးနောက်3ရက်အတွင်း AOD မြင့်အောင်ပိုင်းဒေသတွေမှာဆက်ပြီးမြင့်တက်သွားနိုင်ဖို့ရှိတယ်လို့မွလီဝဒနဲ့ဇလဗေဒညွန်ကြားရေးမှူးဦးစီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။ဒီအကြောင်းပြေစုံကိုတော့ VOA သတင်းတော်မှတင်ကြီးလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့။အင်္ဂါနေ့ညနေခင်းကလေးကမြင့်တက်နေတဲ့အေယာဝတီမြစ်ကြီးဟာဗမော်မြို့မှာရှစ်ပေခန့်မြင့်တက်ခဲ့တယ်လို့ဗမော်ခရိုင်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနတာဝန်ရှိသူကအခြေအနေကိုအခုလိုပြောပြပါဗ
ျ23ရက်နေ့မှာကျတော့မနေ့6နာရီမှာ359စင်တီမီတာရှိပြီးမှ23ရက်နေ့ညနေ6နာရီပေါ့နော်ညနေ6နာရီကျတော့925စင်တီမီတာရှိတယ်နောက်24ရက်နေ့မနေ့6နာရီကျတော့983စင်တီမီတာရှိမှไอ้นี่ตะแยกลงบ่ตะแยกลงสุดว่าญาติ6นาทีที่อ่ะเนาะ983ซมอ่ะที่ยัดท่าได้อ่ะบ่สัตว์แต่ตา23ရက်นี่มะนักก็นี่22ရက်นี่ญาตินี่บ้านဆိုရှင်340อ่ะนี่สายมาชิงแจลงไล่เลยရှင်เนาะ10เปรแล้วရှိရဲ့ရှင်มะเนี่ยญา9นาทีแล้วก็นี่สายมาจ่าแล้วရှင်อะคูก็တော့อะคูนี่แหละ12นาทีก็တော့930ပဲရှိတော့แล้วရှင်
ကတာမြို့မှာလည်းလက်ရှိမြစ်ရီ6ပေခန့်မြင့်တက်နေပြီးမနက်ဖြန်မှာပြန်ကြောက်ဖို့ခံမှန်းထားတယ်လို့လည်းပြောပါတယ်အပြက်အစီးအနေနဲ့တော့မြစ်တောင်မြင်နေထဲမှာထိုးထားတဲ့တဲတွေရေမြုပ်သွားခဲ့တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးကျော်မိုးဦးကအရှင်းပြပါတယ် အနောက်လေဘွေလိုင်းကပါလာတဲ့တိမ်တိုက်တွေကနေမိုးရသွန်းတာနဲ့အပူချိန်မြင့်တက်လာမှုကြောင့်ရေကဲတောင်တွေအရှိပြောခဲ့တာတွေကြောင့်မြင့်တက်လာခဲ့တဲ့ဒီအေယာဝတီမြေကြီးဟာမြစ်ကြီးနားဗမော်နဲ့ကတာမြို့တွေမှာမြင့်တက်ခဲ့ပြီးနောက်သုံးရက်အတွင်းအေယာဝတီမြေအောက်ပိုင်းဒေသတွေမှာဆက်ပြီးမြေကြီးမြင့်တက်ဖို့ရှိတယ်လို့ဦးကျော်မိုးဦးကတတိပေးပြောဆိုလိုက်ပါတယ်
။ဟောပေါ့ဒီနောက်တစ်ရက်ကနေ၃ရက်ဆက်တော့ဒီမန္တလေးတကိုင်းမြင့်မှုဟုတ်ဘူးညောင်းဘူးလေအဲ့မှာတော့ကျွန်တော်၅ပြည်ကနေ၆ပြည်လောက်ထိပြန်နိုင်တယ်နော်၆မြင်းဘူးမကွေးအောင်လန်းဒီအဲ့မျိုးတွေမှာပေါ့၄ရက်ကနေ9ရက်ထဲမှာကျွန်တော်တို့၄ပြည်ကနေ၅ပြည်လောက်ထိပြန်နိုင်တယ်နော်ပြီးတော့ဒီစိတ်သားရင်ဟင်္ဒရာရင်စလွန်ရင်အဲ့ဒီမှာရတော့နောက်9ရက်ကနေပြီးတော့ကျွန်တော်တို့9ရက်ထဲမှာ၄ပြည်ကနေ၅ပြည်လောက်ထိဒီလက်ရှိရင်းများဆက်ပြီးဝိသနာနိုင်တဲ့အနေအထားလေးတွေရှိပါတယ်
ဒါပြင်စကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့ကယားပြည်နယ်တွေမှာလည်းမိုးရွာသွန်းမှုအရာခိုင်နှုန်း80ခန့်ရှိတယ်လို့မိုးလေဝသနဲ့ဆလပိတာညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင
်။မတ်သိန်ကီလင်းသတင်းပေးပို့ခဲ့တာပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 ဂျိုဒူကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေEDN 3 English စာသင်ခန်းစာတွေကိုရေဒီယိုကနေနှစ်စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်ဖြစ်နေလေအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်အင်္ဂလိပ်စာနဲ့မတ်ကြီးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကို Marketing Future တွေကကြီးညာပေးပါမယ်ရှင
်အမေရိကန်ရဲ့ဒီအမေရိကန်နဲ့ရုရှားတို့ရဲ့ကြောထောက်နောက်ခံမှုနဲ့စီးရီးယားနိုင်ငံအတွင်းပြစ်ခတ်တိုက်ခိုက်မှုတွေရက်စက်အောင်ဆောင်ရွက်ဖို့ဆိုတဲ့ကိစ္စကိုဒီကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တည်းချမှတ်နိုင်ဖို့ကုလသမဂ္ဂတာဝန်တွေစဉ်းစားနေကြပါတယ်။စီးရီးယားနိုင်ငံအတွင်းစစ်ပွဲတွေအဆုံးသတ်ဖို့အတွက်ဒီလိုလှုပ်ဆောင်တာကနည်းလမ်းတစ်ခုဖြစ်နိုင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီကပြောပါတယ်။စီးရီးယားပြည်ပခါမှာပါဝင်ပတ်သက်နေကြတဲ့အဖွဲ့အစည်းတွေအနေနဲ့အပြစ်ခတ်ရက်စက်ရေးမှာပါဝင်မလားဆိုတာကိုအကြောင်းပြန်ဖို့ကတော့တောက်ကြနေနေတယ်ပိုင်းအထိအချိန်ရပါသေးရဲ့ရှင်။အမေရိကန်ပြည်ထောင်စုမှာဝယ်လိုအားကရောင်းလိုအားထက်များနေသေးသည်ဖြင့်ကျွန်ပြမှုနဲ့မတရားစိတ်ခိုင်းမှုတွေကနေထုတ်လုပ်တဲ့တင်ပို့ကုန်တွေကိုနှစ်ပေါင်း84နှစ်ကြာလောက်အကန့်အသတ်နဲ့ခွင့်ပြုခဲ့တာကိုအခုတော့ပြန်ရုပ်သိမ်းလိုက်ပါပြီ။အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့1932ခုနှစ်ကတည်းကအသက်ဝင်လာခဲ့တဲ့ဒီဥပဒေအားနည်းချက်တွေကိုအဆုံးသတ်လိုက်တဲ့ပြဋ္ဌာန်းချက်ပါကုန်သွယ်ရေးဥပဒေကြမ်းကိုတော့မနေ့ကလက်မှတ်ရေးထိုးလိုက်တာပါ။ဒီဥပဒေသစ်ဟာ15ရက်အတွင်းမှာအသက်ဆဝင်မှာဖြစ်ပါရဲ့ရှင်။မတရားကကွန်လွန်သွားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တိုနီစကာလီယန်ရဲ့နေရာမှာအစားထိုးဖို့အတွက်နီဗာဒါပြည်နယ် Republican အုပ်ချုပ်ရေးမှူး Brian Sandoval ကိုသမ္မတအင်ပြူတော်ကစဉ်းစားဖို့ရှိနေပါတယ်။ဒါပေမဲ့ဒီအထက်လွှတ်တော် Republican ခေါင်းဆောင်တွေကတော့သမ္မတ Obama ဘသူ့ကိုပဲရွေးရွေးသူတို့အနေနဲ့ဂရုစိုက်မှာမဟုတ်ဘူးလို့ကတိပြုပြောထားပါတယ်။မြောက်ကိုရီးယားကမကြသေးခင်ကပဲ Nuclear စမ်းသပ်တာနဲ့တာဝန်ပြည့်ဒုံးပြည်ပြစ်လွတ်တာတွေကိုကုလသမဂ္ဂဒီအတွက်ဒီကုလသမဂ္ဂကချမှတ်မဲ့တန်ခတ်အရေးယူမှုအစ်စ်တွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့အကြားမှာပေါ်ထူးနေတော့ကသဘောတူညီချက်ရယူလိုက်ကြပါပြီ။ဆုံးဖြတ်ချက်မူကြမ်းကိုအမေရိကန်ပြည်ထောင်စုကဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်သွင်းမှာပါ။ဒီသဘောတူညီချက်ဟာအမေရိကန်နဲ့တရုတ်တို့အကြားနှစ်ဖက်လိုလားချက်တွေကိုညှိနှိုင်းရယူထားတဲ့သဘောတူညီချက်ဖြစ်နိုင်ပွဲရှိပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်ကိုဆွတ်လွှတ်ရေးကင်ဂျွန်အုအစိုးရကိုဖိအားပေးဖို့ပြင်ထန်တဲ့စစ်ဝါရတန်ခတ်မှုတွေချမှတ်ရေးကိုအမေရိကန်ကထောက်ခံထားပါတယ်ရှင်
။တည်င်းအချင်းချုပ်ကိုမာကင်ဖြူထွေးကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီကနေ့အစီအစဉ်ထုတ်လုပ်ရေးမူကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubier Altayet ဖြစ်ပါတယ်။ VOA American သံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 ထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီအကြာည 9:00 ကနေ 10:00 ထိအစီအစဉ်ကိုတော့ line meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ။
This program has come to you from the Voice of America, Washington.